မဲ့မတ်လ30ရက်နေ့ကစပြီးဧပြီလ10ရက်နေ့အထိမနေ့9နာရီနဲ့ညနေ6နာရီအကြား၎င်းစီရင်ကောက်ယူပါလိမ့်မယ်။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ရဲ့ပံ့ပိုးမှုနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကစက်နှစ်ရက်လုံးလုံး၎င်းစီရင်ကောက်ယူမှာဖြစ်ပါတယ်။ဒီအချိန်မှာမြန်မာပြည်မှာရှိနေတဲ့လူအလုံးကိုရေးထွက်မှာဖြစ်တဲ့အတွက်အင်အားစုအရွယ်အစားလူဦးရေပြန့်နှံ့မှုလူမှုစီးပွားရေးဘဝနဲ့အခြားလူဦးရေဆိုင်ရာတွင်ပြင်းလက္ခဏာကိုမြင်နိုင်ပါလိမ့်မယ်။မြန်မာပြည်ဟာဘယ်လိုပုံတံဖြစ်နေလဲဆိုတာသကောင်စင်းကပြတ်တာပါလိမ့်မယ်။မြန်မာပြည်ပါရှိနေသူတိုင်းကိုနိုင်ငံသားမရွေလူမျိုးမရွေအသက်အရွယ်အစဉ်အတန်းမရွေရေးထွက်သွားမှာဖြစ်ပါတယ်။တရားဝင်ပြီးဖြစ်စေမဝင်ပြီးဖြစ်စေနိုင်ငံသားဖြစ်စေစီးရင်ကောက်ချိန်မှာမြန်မာနိုင်ငံနေနမိတ်အတွင်းရှိနေသူအလုံးကိုမှတ်တမ်းတင်မှာဖြစ်ပါတယ်။ရာကြီးဒုက္ခတဲ့စကားမှနေသူကိုလည်းစီရင်ကောက်မှဖြစ်လို့ပြည်တွင်းမှာရှိနေပြီးစီရင်မကောက်နိုင်သူတွေကိုသာခြံလှမ်းထားမှဖြစ်ပါတယ်။အိမ်တောင်စုဝင်တွေကနိုင်ငံခြားပြောင်းရွှေ့နေတိုင်းသူတို့မဟုတ်အလုံးလုံးနေသူရှိရင်လည်းသူနဲ့ပတ်သက်တာတွေကိုစီရင်ကောက်ယူပါလိမ့်မယ်
။လူဦးရေနဲ့အိမ်အကြောင်းအရာတကောင်စီရင်အတွက်မေးခွန်း40ခုကိုဖြေရမှဖြစ်ပါတယ်။မိမိကိုယ်တိုင်ပုံစံဖြည့်စရာမလိုဘဲမေးတာကိုဖြေဖို့သာစီစဉ်ထားပါတယ်။စီရင်ပုံစံမှန်ကန်အောင်ဖြည့်နိုင်ရေးအတွက်စီရင်ကောက်အဖြစ်အထူးတင်နန်းပေးထားသူတွေထဲမှာဆရာဆရာမအများဆုံးပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်ဧပြီလအစောပိုင်းကမြို့နယ်20မှာသကောင်စီရင်အစမ်းကောက်ကြည့်တာကိုကျင့်တတ်တဲ့အတွက်ကပ္ပဆန်နှုံးအတိုင်းသကောင်စီရင်ကောက်ယူနိုင်လိမ့်မယ်လို့အပြည်ပြည်ဆိုင်ရာလူဦးရေပညာရှင်အကြံပေးအဖွဲ့ကမှတ်ချက်ချပါတယ်။စီရင်ကောက်တသိန်းကျော်ကအိမ်တော်စု70သန်းကျော်ကိုစီရင်ကောက်ယူမှာဖြစ်ပါတယ်။တကောင်စင်းအတွေ့အကြုံနဲတဲ့တိုင်းပြည်မှာများပြားလာတဲ့မိကွန်းတွေကိုအချိန်မီဖြည့်နိုင်ပါမလားလို့တန်တရာရှိနေကြပါတယ
်။လူရင်းနဲ့အိမ်အကြောင်းအရာတကောင်စင်းဥပဒေကို2013ခုနှစ်ဇူလိုင်လ29ရက်နေ့မှာပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းပါတယ်။လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာအကျိုးရှိစွာအသုံးပြုနိုင်အောင်စည်ရင်းစရာကောက်ခံရတာလို့ဆိုပါတယ်။နိုင်ငံတော်ရဲ့လူဦးရေတရိတ်ဆန်သောအုံပစ္စည်းလုပ်ငန်းစည်ရင်းနဲ့စည်ရင်းအင်းဆိုင်ရာအချက်အလက်များကိုတိကျမှန်ကန်စွာရရှိနိုင်ရန်၎င်းစည်ရင်းကောက်ယူတယ်လို့ဥပဒေဏ္ဍမှာဖော်ပြပါတယ်။တရိတ်ဆန်ကိုပါစည်ရင်းကောက်ဖို့ဖော်ပြတာဟာထူးဆန်းတယ်လို့ဖြစ်နေပါလေ။၎င်းစည်ရင်းမေခွန်းပုံစံထဲမှာတရိတ်ဆန်ကိုစည်ရင်းကောက်တာမျိုးမရှိပါဘူး။ပြည်လုံးညွတ်၎င်းစည်ရင်းအကြောင်းရှင်းပြတဲ့ဆိုင်ရွက်စာတမ်းတွေမှာလည်းတရိတ်ဆန်ကိုဘယ်လိုစည်ရင်းကောက်မယ်ဆိုတာဖော်ပြထားတာမတွေ့ရပါဘူး။
ဦးသိန်းဆိုင်အစိုးရတက်လာပြီးနှစ်လအကြာမှာကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့နဲ့စတင်ပူးတွဲဆောင်ရွက်ပြီးတကောင်စင်းစီမံကိန်းချတာမို့၃နှစ်လောက်အချိန်ယူပြင်ဆင်တာထင်ရှားပါတယ်။ဘယ်လူငန်းမှမဆိုကန့်သက်ချက်တစုံတရာရှိတတ်ပေမဲ့လူမျိုးမရွေးဘာသာမရွေးအားလုံးပါဝင်ခွင့်ရတာဟာတကောင်စင်းလုပ်ငန်းဖြစ်တယ်လို့ဦးသိန်းဆိုင်ကဆိုပါတယ်။တကောင်စင်းဟာဦးသိန်းဆိုင်အစိုးရရဲ့ထူးခြားတဲ့လှုပ်ဆောင်ချက်အဖြစ်ထင်ရှားနိုင်ပါတယ်။တော်လာရခက်ခဲတဲ့ကချင်ပြည်နယ်မြောက်ပိုင်းနဲ့ဝအထူးနယ်မြေမှာမတ်လအစောပိုင်းကသကောင်စင်းကောက်ယူပါတယ်။ဘာသာစကားအခက်ခဲရှိတဲ့ဝဒေသမှာလာဟူရှမ်းနဲ့တရုတ်စကားပြန်တွေကိုတုံးပြီးမတ်လတရက်နေ့ကနေ12ရက်နေ့အထိသကောင်စင်းကောက်ယူပြီးစီကြောင်းသိရပါတယ
်။ကိုလိုနီအရာရှိတောင်အယုံအကြည်မရှိတဲ့1937သကောင်စင်းကသတ်မှတ်ခဲ့တဲ့လူမျိုး135မျိုးကိုအခြေခံပြီးစည်ရင်ကောက်ယူမှာဖြစ်ပါတယ်။မဆလာကေတကောင်စင်းကလည်းလူမျိုး135မျိုးကိုလက်ခံထားတာမို့စည်ရင်ကောက်ယူပြီးမှမှားယွင်းမှုနဲ့လွဲချော်မှုတွေကိုပြင်ဆင်နိုင်မယ်လို့အစိုးရဘက်ကမြင်ပါတယ်။135မျိုးမှာမပါတဲ့ရိုဟင်ဂျာကိုတကောင်စင်းမှာတိုင်းရင်းသားအဖြစ်ဖြည့်သွင်းဖို့ကုတ်နံပါတ်သတ်မှတ်မထားတဲ့အတွက်အခြားအုပ်စုအဖြစ်ရေးထွက်မယ်လို့သိရပါတယ်။၎င်းချင်းအကျိုးရလတ်ကိုလာမဲ့ဩဂုတ်လမှာတည်နိုင်မှာဖြစ်ပြီးနောက်ဆုံးရလတ်ကိုရှင်းနေပထမလေးလပတ်မှာပြည့်ရမှာမို့အဲ့ဒီအခါမှာတိုင်းပြည်အသွင်တံတန်းကိုမြင်ရပါလိမ့်မယ်။ဆင်းနေတဲ့ချိန်ကောက်ရမယ့်၎င်းချင်းကိုအနှစ်30ကြာမှကောက်ယူတာမှုအခက်အခဲအမျိုးမျိုးရှိနိုင်ပါတယ်။ဒါပေမဲ့အခုလိုကောက်ယူနိုင်တာကိုတိုးတက်မှုအဖြစ်သတ်မှတ်ကြပါတယ်။ဝင်ဝင်နေတဲ့ပြည်ပြစာနိုင်ငံတွေမှာ2006က2015အထိ၎င်းချင်းကောက်ယူတဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ရဲ့စီမံကိန်းထဲမှာမြန်မာနိုင်ငံပါဝင်သွားတာဟာလေသကောင်စင်းကောက်ယူနိုင်အောင်ဖန်တီးပေးလိုက်တဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်ခင်ဗျာ။